မြန်မာနိုင်ငံမှာစစ်အစိုးရကစီစဉ်ထားတဲ့2010ရွေးကောက်ပွဲကိုဝင်ဖို့မဝင်ဖို့ထောက်ခံဖို့စန့်ကျင်ဖို့တိုင်းရင်းသားအဖွဲ့နိုင်ငံရေးပါတီတွေအကြားအပြန်အလှန်ဖြစ်နေကြချိန်မှာပြည်ပအခြေစိုက် UDP လို့ခေါ်တဲ့ညီညွတ်သောဒီမိုကရက်တစ်ပါတီမြန်မာပြည်ဆိုတဲ့အဖွဲ့တစ်ခုကတော့ပြည်တွင်းကိုပြန်ပြီးရွေးကောက်ပွဲဝင်မယ်လို့ကြေညာထားပါတယ်။ပြည်ပအခြေစိုက်အဖွဲ့တစ်ခုကိုပြည်တွင်းမှာပါတီအဖြစ်မှတ်ပုံတင်ခွင့်ပေးပါမလားဆိုတာမရေရာသေးပေမဲ့ပြည်တွင်းမှာခေါင်းဆောင်ပိုင်းအဖြစ်ဥတုဝေဥယေထွန်ဒေါ်သနန်းနုစသူတွေပါပါဝင်ပြီးတိုင်းရင်းသားခေါင်းဆောင်ပိုင်းတချို့ကိုရောလူငယ်ပိုင်းနဲ့တက်မတော်အရာရှိဟောင်းတချို့ကိုပါစီယုံထားပြီးဖြစ်တယ်လို့လည်း UDP ပါတီကသတင်းထွက်နေပါတယ်။ UDP ပါတီကိုအဓိကထူထောင်ပြီးကြိုးကန်သူကဦးကျော်မြင့်ပါ။ဒီရက်ပိုင်းမှာတော့ဦးကျော်မြင့်နဲ့ပတ်သက်တဲ့ထူးခြားတဲ့သတင်းချို့ပေါ်ထွက်လာပါတယ်။သူ့ရဲ့လက်ရှိစီးပွားရေးလုပ်ငန်းတွေမှာမတမာမှုတွေရှိနေတယ်လို့ကနေဒါအခြေစိုက်ဗန်ကူးဗားဆန်သတင်းစာကရေးပါတယ်။သူရဲ့ပြည်တွင်းစီးပွားရေးလုပ်ငန်းတချို့အပြင်ကွန်မြူနီဝါတပ်ဖွဲ့တွေမှလှုပ်ရှားခဲ့မှုတွေသူ့ရဲ့နောက်ကျောင်းရာဇဝင်ကိုတည်ရှိထားသူမြန်မာထောက်လှမ်းရေးအရာရှိဟောင်းဗိုလ်မှူးအောင်လင်းထွန်းနဲ့ကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်
။ဦးကျော်မြင့်နဲ့ပတ်သက်ပြီးတော့ဝါဖွဲ့မှဗန္နာရေးနဲ့ပတ်သက်ပြီးတော့မှဒီဒုတိယဌာနမှူးတာဝန်ကိုယူခဲ့တယ်ဆိုတဲ့ဥစ္စာကိုကျွန်တော်ရန်ကုန်မှာတာဝန်ထမ်းဆောင်ခဲ့စဉ်ကသိရပါတယ်။ဒါဦးကျော်မြင့်ကဝါလူမျိုးမဟုတ်ပါဘူး။ကျွန်တော်တို့သိသလောက်တော့ဦးကျော်မြင့်ကဟိုတရုတ်လူမျိုးဖြစ်ပါတယ်။အဓိကကတော့ဒီဝါနဲ့ကျွန်တော်တို့နဲ့ဒီငင်းငယ်ရပြီးတဲ့နောက်ပိုင်းမှာကျွန်တော်ဝါရဲ့ကျွန်တော်ကျုံရံကုမ္ပဏီဆိုပြီးတော့မှကုမ္ပဏီတစ်ခုကိုရန်ကုန်မှာထောက်ပါတယ်ဆိုတော့အဲ့ဒီကုမ္ပဏီကလည်းတကယ်တော့ကျွန်တော်တို့ငွေမဲကိုကျွန်တော်တို့ငွေပြူလုပ်တဲ့ကုမ္ပဏီပါပဲအဲ့ဒီအချိန်အဲ့ဒီခါတုန်းကတော့ဒီတလကို900ခန့်လုံးအတိုးပေးတဲ့အတွက်ကြောင့်မလို့ဟိုတော်တော်လေးဟိုနာမည်ကြီးပြီးမှလုံးလုံးရှားရှားဖြစ်ခဲ့ပါတယ
်ဟုတ်ကဲ့ဒီနေရာမှာကျွန်တော်တစ်ချက်ကလေးဖြတ်မေးချင်တာကဝါအဖွဲ့လို့ဆိုတာကဘယ်ဝါအဖွဲ့လဲခင်ဗျာ UWSA အဖွဲ့လားဘယ်အဖွဲ့ကိုပြောချင်တာလဲအဲ့ဒါအပြင်နောက်တစ်ခုကတော့ငွေမဲကိုငွေကြီးလုပ်တယ်ဆိုတဲ့ကိစ္စပေါ့နော်အဲ့ဒါကဒီဘယ်ကငွေမဲတွေကိုဘယ်လိုငွေကြီးလုပ်တာလဲဒါအပြင်ကိုနောက်တစ်ခုကတော့ဒါဘယ်နှစ်ပိုင်းလောက်ကအချိန်ကိုပြောနေရလဲဆိုတာလေးကိုနည်းနည်းလေးဟိုရှင်းပြပါလား
ကျွန်တော်မှတ်မိတော့တော့ကျွန်တော်1993ပတ်ဝန်းကျင်လောက်လို့ထင်ပါတယ်ခင်ဗျာအဲ့ဒီအဲ့ဒီအချိန်မှာကျုံရံကုမ္ပဏီကျွန်တော်တို့ပေါ်လာပါလေဝါဖွဲ့ကတော့ကျွန်တော်တို့အထူးဒေသနှစ်လို့ခေါ်တဲ့ကုပောက်ချမ်းတို့ပေါ့လေခေါင်းဆောင်တဲ့ဝါဖွဲ့ကပါအဲ့ချိန်တုန်းကလည်း93 94 95မှာကျွန်တော်တို့ဘိန်းနဲ့ပတ်သက်ပြီးတော့မှဘာမှပြမအကြီးအကျယ်စိုက်တဲ့အချိန်ဘိန်းပြူကြီးအကြီးအကျယ်ထုတ်တဲ့အချိန်ကမှာဘိန်းပြူကရတဲ့ငွေမဲတွေကိုငွေဖြူဖြည့်ခွာချတဲ့လုပ်ငန်းတစ်ခုလုပ်တဲ့ကုမ္ပဏီပါပဲအဲ့ချိန်မှာသူတို့နဲ့ခေတ်ပြိုင်ကျွန်တော်တို့ Mayflower ဆိုရင်ဒါဝေလျှောက်ကန်ကနေပြီးတော့မှနောက်က background လုပ်ပါတယ်အာရှဒနာရှင်လို့ရှိရဲနောက်ပိုင်းတက်ပေါ်လာတဲ့မြန်မာ University ပန်းဒါရီယာကျွန်တော်တို့ဝါရဲကျောင်းတော်နောက်ခံလုပ်ထားတဲ့ဒီငွေမဲရီငွေပြီးလို့တဲ့ကုမ္ပဏီဖြစ်ပါတယ်။ကျောရံကလည်းအဲ့ဒီအလားတူပါပဲခင်ဗျာသူတို့ကုမ္ပဏီအဲ့ဝါရီယာကုမ္ပဏီပဲတစ်ခုပါပဲခင်ဗျာ
။ဟုတ်ကဲ့အဲ့ဒီကျောရံကုမ္ပဏီကနောက်ပိုင်းမှာပြဿနာတချို့ပေါ်ပြီးတော့ဒီကျောရံကုမ္ပဏီကိုဥဆောင်တဲ့ဥကျော်မြင့်ကိုယ်တိုင်လည်းအဲထောင်ချခံရတယ်အပြစ်ပေးခံရတယ်လို့ကျွန်တော်သိရပါတယ်။အဲ့ဒါနဲ့ပတ်သက်လို့ဥအောင်လင်းထွန်းအနေနဲ့ဗားရီမြန်သိထားတယ်ခင်ဗျာ။
ကျုံရဲကုမ္ပဏီကသူစီးပွားရေးဒီလုပ်ငန်းအနေနဲ့တော့သူမေမေရရထုတ်တာတော့ကျွန်တော်မတွေ့ရဘူး။ဟိုဒါပေမဲ့စူအန်းနဲ့ပတ်သက်တဲ့ဒီစောင့်လို့ရေးတွေစိုက်ပျိုးရေးတိတော်ပေါ်ဝင်ပြီးတော့ဒီလုပ်ငန်းတွေမှာလုပ်တယ်ဆိုပြီးတော့ပြောပါတယ်။အဲ့တော့သူကုမ္ပဏီက900ခန့်လုံးတိုးပြီးတဲ့အခါကျတော့ကျွန်တော်တို့စေစိုးရတဲ့ကလူကြီးတော်တော်များများရဲ့ငွေတွေတော့သူတို့ရဲ့ပတ်သက်တဲ့စီမံသားချင်းနဲ့ပတ်သက်တဲ့ငွေတော်တော်များများကသူကုမ္ပဏီမှာထည့်ကြပါတယ်။အဲ့တော့ထဲနေနောက်ပိုင်းမှာပထမတော့900ခန့်လုံး900ခန့်လုံးပုံမှန်ပေးနေရနေပြီးတော့နောက်ပိုင်းမှာမပေးနိုင်တော့ပါဘူးခင်ဗျာပေးနိုင်တဲ့ကံမှာဒါပြဿနာကြီးတက်လာတယ်နောက်အဲ့ဒီချိန်တုန်းကကျွန်တော်ပြီးတော့မြန်မာနိုင်ငံဂျီနီနှုတ်နံမှုကော်မရှင်တွေ့ရင်မှုအမှုချုပ်မောင်မောင်ဒီတက်ကပါခင်ဗျာအဲ့ချိန်မှာဥက္ကဋ္ဌကဒုတိယဗိုလ်ချုပ်မှုကြီးမောင်အေးပေါ့လေဥက္ကဋ္ဌလုတ်ပါတယ်နောက်အဲ့ချိန်ကမှာဒီဗိုလ်ချုပ်မောင်မောင်ကနေပြီးတော့မှကိုကျော်မြင့်နဲ့မတမာမှုတွေပေါ့ငွေကြေးမတမာမှုတွေပတ်သက်ပြီးတော့မှဟိုတိုင်နေလို့ကျွန်တော်သိရပါတယ်အဲဒီတိုင်ကြားချက်နဲ့ပတ်သက်ပြီးတော့မှဒီဘိုလ်ချုပ်ကြီးခင်ညွန့်တို့အဖွဲ့လဲပေါ့လေကျွန်တော်တို့အဖွဲ့လဲဒီတိုင်းနေလို့မရပါဘူးမရတဲ့အခါမှာသူ့ကိုစုံစမ်းစစ်ဆေးရပြီးတော့မှဒီတရားရုံးကိုတင်ခဲ့တယ်ဆိုတော့ကျွန်တော်သိရပါတယ်ခင်ဗျာဒီမော်လေးဥပဒေစည်းမျဉ်းတွေကိုမလိုက်နာတာရယ်နောက်ငွေကြေးမတမာမှုတွေရယ်အားလုံးပေါ့လေအမှုတော့ကျွန်တော်တိတိကျကျတော့ကျွန်တော်မပြောနိုင်တော့မသိတော့ဘူးအလုံးပေါင်း1000နှစ်လောက်ချလိုက်တယ်ဆိုတော့ကျွန်တော်သိပါတယ်ခင်ဗျာ
အဲ့တော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့သူနဲ့တွေ့ဆုံမှုတဲ့ ီလူတချို့ပေါ့နော်ကျွန်တော်တို့ VOA ရသတင်းတောက်တချို့အပါဝင်ဟိုသူပြောပြဘူးတော့မြန်မာပြည်မှာစီးပွားရေးလုပ်ငန်းစီးပွားရေးမှုနဲ့ပတ်သက်ပြီးတော့ထောင်ချခံရဘူးတယ်ဆိုတော့သူကိုယ်တိုင်ပြောခဲ့တာလည်းရှိပါတယ်ဒါပေမဲ့လည်းကျွန်တော်တို့ခုနောက်ပိုင်းကြံကြားရတဲ့သတင်းတွေမှာတော့ဒီမြန်မာပြည်မှာနှစ်စီလို့ထောင်ချပြီးတော့ထွက်လာတဲ့သဘောမျိုးမဟုတ်ဘဲနဲ့ဒီအကျဉ်းတောင်ကနေပြီးတော့ထွက်ပြေးလာခဲ့တယ်ဆိုတဲ့အကြောင်းကိုလည်းကျွန်တော်ကြားရတယ်ဒီအဲ့ဒါနဲ့ပတ်သက်လို့ရောဦးအောင်လင်းထွတ်အနေနဲ့တီးကြကြသိထားတဲ့အကြောင်းလေးပြောပြပါလား
မှန်ပါခင်ဗျတကယ်တော့ဥကြောမြင့်ကထောင်ပြေးပါခင်ဗျကျွန်တော်ပထမအင်းစိန်ထောင်မှာကြပါတယ်အင်းစိန်ထောင်ကနေပြီးတော့မှကျွန်တော်တို့သူဟာအဲ့ချိန်မှာတည်းကခုနပြောသဘောလေငွေကြေးအဖြစ်သုံးနိုင်တဲ့ခါကျတော့နောက်တစ်ခုကလည်းသက်ဆိုင်ရာဒီအာနာပိုင်းလူကြီးတွေနဲ့ပြည့်တဲ့ခါကျတော့သူ့ကိုကျွန်တော်တက်တာရာသက်တာအကြောင်းဆိုပြီးတော့မှရေဘက်စကန်လို့ခေါ်တာပေါ့လေထောင်ခေါ်ဖို့ဆိုရှင်တော့ဒီအလုပ်သွားလုပ်တဲ့အလုပ်စကန်တွေကိုသူ့ကိုပြောင်းပေးလိုက်ပါတယ်ခင်ဗျအဲ့ဒီမှာနေစဉ်တွဲမှာပဲရေဘက်စကန်နေပြီးတော့မှထိုင်းနိုင်ငံဘက်ကိုတက်ပြီးသွားတယ်လို့ကျွန်တော်ပြရပါတယ်ခင်ဗျအ
ဲ့တော့ဒီနောက်ပိုင်းမှာဦးကျော်မြင့်နဲ့ဦးအောင်လင်းထွန်းနဲ့ပြန်ပြီးတော့တွေ့ဆုံမှုတွေရှိခဲ့သေးလားခင်ဗ
ျကျွန်တော်တွေ့ခဲ့တာရှိခင်ဗျကျွန်တော်တော့အံ့ဩသွားပါတယ်2002ခုနှစ်မှာကျွန်တော်တို့ဝါရှင်တန်မှာကျွန်တော်တာဝန်ထမ်းဆောင်စဉ်ချင်းတင်မှာတော်တာမကြီးဦးလေးမြိုင်ကိုတရုတ်ကုမ္ပဏီတစ်ခုအားပြီးတော့မှလီဝိုင်းလုပ်ငန်းနဲ့ပတ်သက်ပြီးတော့မှဒီတာမကြီးနဲ့တွေ့ကျင်တယ်ဆိုပြီးလာပြီးတွေ့ပါတယ်။အဲဒီတွေ့တဲ့အချိန်ကမှနာဒီကျုံရံကျော်မြင့်ကောမာဂယ်ဟူပါပေါ့လေ။သူလည်းပါလာပါတယ်။အဲဒီအချိန်ကတော့သူကတရုတ်ကုမ္ပဏီရဲ့ပွဲစားသဘောမျိုးကျွန်တော်တို့တန်ရုံကိုလိုက်ခဲ့ပါတယ်။နောက်ပိုင်းမှာလည်းဟိုကျွန်တော်တို့ခုနကပြောသလိုလေတရုတ်ပြည်နဲ့ပတ်သက်ပြီးတော့မှဒီလိုအပ်တဲ့အကူအညီရှိလို့ရှိရင်သူ့ကိုပြောပါပါညာဆိုပြီးတော့မှကျွန်တော်တို့တာမကြီးကိုရောဟိုကျွန်တော်တို့ကိုပေါ့လေကျွန်တော်ကိုရောကျွန်တော်မှာခဲ့ပါတယ်ခင်ဗျအ
ဲ့တော့ဒီနေရာမှာဦးအောင်လင်းတို့ပြောသလိုဆိုရင် तू ကဗမာပြည်ကအချင်းထောင်ကထွက်ပြေးလာတယ်လို့ဆိုပါတယ်ပြီးတော့ဘယ်တောင်းနဲ့ဒီအမေရိကကိုရောက်နေတယ်လည်းတော့မသိဘူးပေါ့နော်ဘယ်လိုရောက်လာလဲဆိုတော့ကျွန်တော်တို့ဟိုမသိဘူးပေါ့ဒါပေမဲ့လည်းဘာကြောင့်များဒီမြန်မာအစိုးရရှိကိုပြန်ပြီးတော့သူအနေနဲ့ချိကပ်လာရတာလဲ
သူချိကပ်ခြင်းနဲ့အကြောင်းရင်းကတော့သူ့ရဲ့ဒီအကျိုးစီးပွားတွေဗမာပြည်ထဲမှာရှိနေပါအောင်မယ်ခင်ဗျဒီအပြင်မှာသူနဲ့ပတ်သက်ရပတ်သက်ကြောင်းဖြစ်ခဲ့တဲ့လူတွေပေါ့လေအဲ့ချိန်တုန်းကတော့90 98လောက်ကဒီလူတွေကအချို့လည်းဒီလူကြီးတွေဖြစ်နေကြပါပြီခင်ဗျသူထင်တာကတော့သူ့ကိုဗမာအစိုးရတွေပြီးတော့မှလွန်ငင်းချက်လာခင်ဗျပြေးလိမ့်မလားဆိုပြီးတော့မှပြန်ပြီးတော့မှချင်းကပ်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျအ
ဲ့ချိန်ကဥအောင်လင်းတို့အနေနဲ့သူနဲ့တွေ့ဆုံရတာနဲ့ပတ်သက်ပြီးတော့မြန်မာထောင်တိုင်းဌာနကိုပြန်ပြီးအစီရင်ခံခဲ့တာတွေတခုခုအရေးယူဆောင်ရွက်ခဲ့တာရှိသလားခင်ဗ
ျရှိပါတယ်ခင်ဗျအဲ့ချိန်ကမှဟိုကျွန်တော်နဲ့တွေ့ပြီးတော့မှကျွန်တော်သူနယူးဂျာစီမှာနေကြောင်းပြောပြီးတော့မှကျွန်တော်အီးမေးလ်လေးပေးပါတယ်နောက်ကျွန်တော်အီးမေးလ်နဲ့ကျွန်တော်ဆက်သွယ်ပါတယ်အီးမေးလ်ထဲမှာသူဟာဒီကျွန်တော်တို့အခုလက်ရှိသမရတေဥသမရနဲ့ရိုက်ထားတဲ့ဓာတ်ပုံလေးပါတဲ့ဒီ email နဲ့ attachment လို့ပြောပို့တယ်ပေါ့လေပို့တဲ့အခါကျတော့ကျွန်တော်ရန်ကုန်လမ်းပြီးတော့မှကျွန်တော်လမ်းတင်ပို့ပါတယ်အဲ့လိုပဲကျုံရံကျော်မြင့် New Jersey မှာကျွန်တော်တို့ရောက်နေတယ်ကျွန်တော်အနေနဲ့ဘလို့ဆက်ပြီးတော့မှ handle လုပ်ရမလဲဘလို့နည်းပြရမလဲဆိုလမ်းပြီးတော့မေးပါတယ်ဆိုမေးတော့ဒီရန်ကုန်ကတော့ကကလန်းဌာနချုပ်ကဒီတော့သူ့ရဲ့လှူရှားမှုကိုစောင့်ကြည့်နေပါဆိုပြီးတော့ပြန်ပြီးတော့မှညွှန်ကြားတာရှိပါတယ်ခင်ဗျာ
တခြားဒီမြန်မာစစ်ဆေးရနဲ့ဒီတဲ့ပို့ပြီးတော့ဆက်သွယ်ခဲ့တဲ့အထောက်အထားတွေဘာတွေဘာမှမရှိဘူးပေါ့
ဆိုရနဲ့တော့သူဓာတ်ရိုက်ဆက်သွယ်ပိုင်ခင်းတော့ဆိုကလက်ခံပြီးတော့ကျွန်တော်တွေ့တယ်ကျွန်တော်တို့ကကလမ်းပိုင်းပေါ့လေသူ့ကိုလက်ခံပြီးတွေ့ရနေတာမျိုးမရှိဘူးကျွန်တော်တို့ယုံကြည်တာလဲသူဟာဟို twist and turn အရမ်းများတဲ့လူလေဟိုသူဟို sincerity မရှိတဲ့လူကိုပဲသတ်မှတ်ထားပါတယ်ဒါပေမဲ့ဟိုအာနေတော့ရှိတယ်ဟိုလက်ဒီလက်နဲ့ကမသိတဲ့လူမနားမလဲလို့ဆိုရင်သူ့ရဲ့ဒီ flow ထဲမှာပါပြီးတော့မှယုံသွားကြမယ်ဆိုပြီးတော့မှဘယ်လိုဆိုလို့ပေါ့လေကျွန်တော်တို့သုံးသပ်ထားတာချင်းရှိပါတယ်ခင်ဗ
ျဒီဒီနောက်ပိုင်းမှာတော့အခုသူကကနေဒါနိုင်ငံဘန်ကူးဗားမြို့ကိုရောက်ရှိသွားပြီးတော့ဒီဝိုင်းလုပ်ငန်းကုမ္ပဏီတွေထူထောင်နေပို့ပြီးတော့ကြီးပွားလာတယ်။အဲ့ဒါအပြင်ကိုအခုဒီ2010မှာကျင်းပမယ်မြန်မာအစိုးရကကျင်းပမယ်ရွေးကောက်ပွဲကိုပါဝင်ဖို့ UDP လို့ခေါ်တဲ့ပါတီကိုထောင်ပြီးတော့စီးအုပ်လှုပ်ရှားမှုတွေလုပ်နေတယ်ပေါ့နော်။အဲ့ဒါအပြင်ကိုပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတဲ့ချက်ကဒီ UDP ပါတီအနေနဲ့မြန်မာနိုင်ငံလေးကိုပြန်ဝင်ဖို့မြန်မာနိုင်ငံမှာပြန်ပြီးတော့ရွေးကောက်ပွဲဝင်ဖို့စီရင်သွင်းဖို့အရေးကိုမြန်မာစစ်အစိုးရနဲ့ညှိနှိုင်းနေတယ်ဆိုတဲ့အချက်ရယ်မြန်မာပြည်တွင်းမှာဒီလူသီးထင်ရှားနိုင်ငံသမားတွေဖြစ်တဲ့ဒီဥတုဝေတို့ဥယဲထွန်းတို့လိုလူမျိုးတွေကပါ UDP ပါတီနဲ့ဟိုဆက်ဆံနေရှိနေကြတယ်ဆိုတော့ဒါတွေအားလုံးကပေါင်းကြည့်လိုက်လို့ရှိရင်ဦးအောင်လင်းထွန်းအနေနဲ့ဘလို့ကောက်ချက်ဆွဲလို့ရနိုင်မလဲခင်ဗျာ
ကျွန်တော်ကောက်ချက်ဆွဲပြတော့ထောင်ပြေးတယောက်ကိုအစိုးရအနေနဲ့လက်ခံမလားလက်မခံလားဆိုတော့ဒါယူလေးစဉ်းစားလို့ရပါတယ်တော့ထောင်ပြေးမှမသိဘဲနဲ့သူနဲ့ပေါင်းသင်းဆက်ဆံတဲ့လူတွေကိုဟိုနေ့မော်လီသူ့အကြောင်းကိုဒီတဲ့ပို့ပြီးတော့မှလေးလာစီခြင်းလဲဆိုတော့ကျွန်တော်ပြောခြင်းပါတယ်ခင်ဗျာ
သူလောလောဆယ်အားဖြင့်တော့ဒီ UDP ပါတီကိုမြန်မာစစ်အစိုးရကပြည်တွင်းမှာလက်ခံမယ်ဒါမှမဟုတ်လို့ရှိရင်ပြည်တွင်းမှာဟိုစီးရင်သွင်းခွင့်ပေးမယ်ဆိုတာကတော့မသေးကြသေးတဲ့အပြင်ကိုအထူးသဖြင့်ကျွန်တော်တို့အခုရှင်းရှင်းလင်းလင်းမသိရသေးတဲ့အချက်ကဒီအခြေခံဥပဒေပေါ့နော်ရွေးကောက်ပွဲဆိုင်ရာဥပဒေမှာကိုကစဘလူးလူမျိုးတွေနောက်ပြီးတော့ဘလူးဝေးကြီးကြောတော့နောက်ခံအဆင်ရှိတဲ့ပါတီတွေကိုရွေးကောက်ပွဲဝင်ဖို့မှတ်ပုံတင်ခွင့်ပေးမလဲဆိုတဲ့အချက်တွေကမထုတ်ပြန်သေးရသေးတော့အားလုံးကတော့ရှင်းရှင်းလင်းလင်းမရှိဘူးပေါ့လေအဲ့တော့ဒီလိုအချိန်မျိုးမှာမှဦးကျော်မြင့်ထူထောင်ထားတဲ့ Future Canada China Environment Company ပေါ့နော်ဒီ company ကဟိုဒီနိုင်ငံတကာမှာ stock share ဈေးကွက်မှာလည်းသူကစီးရင်သွင်းထားပြီးတော့ stock share တွေရောင်းချနေတဲ့ company ကြီးဖြစ်တဲ့ဖြစ်ပေမဲ့ဒီ company မှာမတမာမှုတွေတွေ့ရတယ်ဆိုပြီးတော့မကြသေးခင်ကာလကပဲ American ငွေကြေးလဲလှယ်မှုနဲ့ stock share ဈေးကွက်ကြီးကြပ်မှု commission ကနေပြီးတော့လုပ်ငန်းတွေရပ်ဆိုင်ကြအောင်စုံစမ်းစစ်ဆေးမှုတွေလုပ်နေကြအောင်ထုတ်ပြန်ကြေညာထားတယ်။ဒီကုမ္ပဏီနဲ့သူ့ရဲ့ပတ်သက်မှုကလည်းအထင်ရှားဖြစ်တယ်ဆိုတာကို Vancouver Sun သတင်းစာကလည်းအတိအကျရေးထားတယ်လေ။အဲ့တော့ဒီအခြေခံတွေကိုကြည့်လိုက်မယ်ဆိုရင်သူ့အနေနဲ့မြန်မာပြည်ပြန်နိုင်ဖို့အရေးဆိုတာဖြစ်နိုင်ပါမှာခင
်ဗျ။မြန်မာပြည်ပြန်နိုင်ဖို့မဖြစ်နိုင်ပါဘူး။လက်ရှိလည်းကျွန်တော်တို့ကြော်မြင့်ကဒီဝါအပွင့်နဲ့ဆက်ဆက်မှုရှိနေပါအောင်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ။ဒီရဲ့မွေးစည်းဝါးလမ်းကြောင်းကဘယ်တော့မှကျောက်သွားတာမရှိပါဘူး။
ဥကြောင်မြင့်အနေနဲ့ဗမာပြည်ကထွက်ပြေးလာပြီးတဲ့နောက်ပိုင်းမှာအမေရိကန်ပြည်အောင်စုတဲကိုဝင်ခွင့်ရလာတာကနေဒါကိုသွားခွင့်ရလာတာအစဒီသူ့ရဲ့ငွေမူရစီဝါလုပ်ငန်းတွေမှာပတ်သက်ခဲ့မှုတဲ့အကြောင်းချင်းရာတွေနဲ့ဆက်ဆက်ပြီးတော့အမေရိကန်မူရစီဝါထိန်းချုပ်မှုအဖွဲ့ DEA ကနေပြီးတော့နှစ်ဖက်ညှိနှိုင်းမှုတွေလုပ်ပြီးတော့ကူညီပံ့ပိုးပေးတယ်ဆိုတော့ဟိုယူဆချက်တွေလည်းရှိတယ်လေအဲ့ဒါနဲ့ပတ်သက်လို့ရော
ကျွန်တော်မထင်ဘူးခင်ဗျကျွန်တော် DEA နဲ့ဖွဲ့နေကျွန်တော်ဒီအမေရိကန်မှာရှိတဲ့ DEA ကိုရန်ကုန်မှာရှိတဲ့ DEA ကိုတော်တော်ကျွန်တော်ရင်းနှီးပါတယ်။အဲသူနဲ့ပတ်သက်လို့လေခုနကပြောသော DEA ကဘာမှပြောတာမကြားပါဘူး။ DEA ကလည်းအဲ့လိုလုံးလိုက်မယ်လို့မထင်ပါဘူး။တခုပဲကျွန်တော်တန်တရားပြစ်တာကဒီ Michael Hoover ကကိုတုံရန်ကျော်မြင့်ကအင်တာမတ်ပတ်စံကိုကျွန်တော်ရေလိုသုံးနိုင်တဲ့လူတယောက်ဖြစ်ပါတယ်။အဲတော့ပတ်စံနဲ့ခင်းပြီးတော့မှရောက်လာတယ်လို့ပဲကျွန်တော်ထင်ပါတယ်ခင်ဗျ။
မြန်မာဒီမိုကရေစီရေးရာကဏ္ဍအတွက်ဗိုလ်မှူးအောင်လင်းထွန်းနဲ့ဆက်သွယ်မေးမြန်းမှုလုပ်ခဲ့ပြီးမကြခင်မှာပဲကနေဒါမှာနေထိုင်တဲ့ UDP ညီညွတ်သောဒီမိုကရက်ပါတီမြန်မာပြည်ရဲ့ခေါင်းဆောင်ဦးကျော်မြင့်က VOA ရဲ့မေးခွန်းတွေကိုဖြေကြားဖို့သဘောတူညီခဲ့တာမို့ဦးကျော်မြင့်နဲ့ဆက်သွယ်မေးမြန်းခံအပြည့်အစုံကိုလာမယ့်ဗုဒ္ဓဦးနေ့မနေ့ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ